ပြည်ထောင်စုနေနေရေးညီလာခံ21ရာစုပင်လုံတတိယနေ့အဖြစ်ဒီကနေ့ဆက်လက်ကျင်းပတာမှာဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီကဝါပြည်နယ်ဖွဲ့စည်းရေးကိုတင်ပြတောင်းဆိုလိုက်ပြီးပြည်နယ်ဖွဲ့စည်းရမှာလက်ရှိဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းက6မြို့နယ်နဲ့အတူကျိုင်းတုံဒေသကမြို့နယ်တွေကိုပါထည့်သွင်းပေးဖို့တင်ပြထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြည်တော်စုငင်းချိုင်းညီလာက27ရာစုပင်လုံတတိယနေ့မှာတက်ဆိုင်ရာကိုစလဲအသီးသီးကမိမိတို့ရဲ့သဘောထားအမြင်တွေကိုတင်ပြကြရမှာဝါအမျိုးသားစည်းလုံးညီညွတ်ရေးပါတီရဲ့တွဲဖက်အထွေထွေတွင်မှုနှစ်ဦးညီနက်ကပြည်내ရရှိရေးအတွက်တင်ပြတောင်းဆိုခဲ့တာဖြစ်ပါတယ
်ဝါတိုင်းနာလူမျိုးစုသည်တိုင်းနာစစ်စစ်ဖြစ်သလိုတမိုင်းအစဉ်လာရှိသောလူမျိုးစုဖြစ်ပြီးပြည်တော်စုဝင်ပြည်내ဖြစ်ရန်လွားတော်အရေးချင်းခုနှစ်ချက်နေလဲပြည့်မီဖြစ်တဲ့တော့ကြောင့်လက်ရှိဝါကိုပိုင်အုပ်ချုပ်ရခွင့်တိုင်း6မြို့နယ်နှင့်တိုင်းတုံနယ်မြေဒေသ10မြို့နယ်ကိုပြည်တော်စုဝင်ဝပြည်နယ်ဖြစ်ပြန်လည်အသိမှတ်ပြုပေးနိုင်ပါရန်နှင့်တိုင်းတုံမြို့ပြနိုင်ငံရှေးဟောင်းပစ္စည်းများဆက်လက်မပြောက်ပြက်ပဲထိန်းသိမ်းထားနိုင်ရန်နိုင်ငံတော်၏ရှေးဟောင်းသမိုင်းအမွေအနှစ်ဖြင့်ပြန်လည်တက်မှတ်ပေးပါရန်လေးနဲ့ရိုသေစွာတောင်းဆိုရင်းတင်ပြရင်းနေကုန်းချောအပ်ပါတယ်ခင်ဗျာ
ဥညိနဟာဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမမန်းမြို့နယ်ရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဝါဒီမိုကရက်တစ်ပါတီကဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနှက်ကဝါပြည်နယ်ဖွဲ့စည်းရေးကိုလွတ်လပ်ရေးရယူစဉ်ကလေးကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်တို့ဒီဝါပြည်နယ်တောင်းဆိုထားတာကတော့အခုမှမဟုတ်ဘူးလေအခုဥညိနပြတောင်းမှပဲတောင်းနေတာတော့မဟုတ်ဘူးရုပ်စာကဟိုးကျွန်တော်တို့လွတ်လပ်ရေးရကလေးကကိုဒါကရှေးကဝါခေါင်းဆောင်တွေကလည်းသူတို့ကပြီးကြဒါကကျွန်တော်တို့ရှမ်းပြည်နယ်နဲ့ပေါင်းဖက်လို့မဖြစ်ဘူးဆိုမှတင်ပြခဲ့တယ်သို့တော့အချိန်လေးအမျိုးမျိုးကမပြီးတဲ့အတွက်ကြောင့်လွတ်လပ်ရေးယူတော့ယူလိုက်တာပေါ့ဗျာကျွန်တော်တို့ကိုဆက်လက်ပြီးတော့ဒီရှမ်းပြည်နယ်နဲ့ပူးပေါင်းတယ်
1984ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲစဉ်ကလည်းဝါလူမျိုးတွေကတောင်းဆိုခဲ့သလို2008ဖွဲ့စည်းပုံအခြေခံဥပဒေအတွက်အခြေခံမူချမှတ်တဲ့အမျိုးသားညီလာခံမှာလည်းဝါကိုစလယ်ရီနဲ့အပြည့်ရဝါလက်နက်ကိုင်အဖွဲ့ကတောင်းဆိုခဲ့ဘူးကြောင့်နဲ့2010ရွေးကောက်ပွဲနောက်ပိုင်းလွတ်တော်အတွင်းမှာသူကိုယ်တိုင်လည်းတောင်းဆိုခဲ့ဘူးကြောင့်ဦးဆိုင်ပေါင်းနှက်ကပြောပါတယ်ဒီလိုပြည်내ဖွဲ့စည်းရေးတောင်းဆိုချက်ကိုတော့နိုင်ငံရေးနည်းနဲ့ဖြည့်ရှင်းကြရမှာဖြစ်ကြောင်းဦးဆိုင်ပေါင်းနှက်ကဆက်လက်ပြောဆိုပါတယ်
ဘာလို့ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံရေးနည်းနဲ့ဆွေးနွေးကြတယ်ဆိုရင်တော့ဒီဟိုထိခိုက်ဘယ်လိုလဲဒီခက်တောင်ယူတာပြဿနာတွေမဟုတ်ဘူးနိုင်ငံရေးသဘောအရပဲဆွေးနွေးရှင်းလင်းပြောဆိုကြမယ်ကျွန်တော်တို့ကိုယ်နိုင်ကလည်းဒီလိုပဲဟိုနိုင်ငံရေးသဘောအရပဲဝိုင်းဝန်းဖြည့်ဆင်းကြဖို့ပဲ
ဝါကြည်နယ်အတွင်းမှာလက်ရှိကျိုင်းတုံဒေသကနေမြေတွေကိုပါထက်သွင်းတောင်းဆိုတဲ့အပေါ်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုဥက္ကဋ္ဌဦးစက်ခွန်ဆိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒါသူတို့ရဲ့အခွင့်အရေးကိုသူတို့ right တာတော့သူတို့ရှုတော့ကနေသူတို့တင်မှာပေါ့။ဒါကတော့ဒီမိုကရေစီကာလမှာသူ့အမြင်ကိုအမြင်ပင်ပြောင်းခွင့်ရှိတာပဲ။ဒါတဘာဝကြပါလေ။ခေတ်ရဲ့ကျွန်တော်တို့နိုင်ငံရေးယဉ်ကျေးမှုကကျွန်တော်တို့ကဆိုရင်ဒီတူနိုင်ငံရေးကြေညာနိုင်ငံရေးစပေါ်ဘက်ပေါ်မှာတန်းတူမြတ်တာပြည်ပြည်လေးလေးချီချီလေးလေးကျွန်တော်တို့ဆွေးနွေးကြဖို့ပဲလိုပါတယ
်ဝါပြည်နယ်ဖွဲ့စည်းရေးကိုမြန်မာပြည်ကအင်အားကြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ကလည်းတောင်းဆိုထားတာဖြစ်ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီကညီလာခံတက်ရောက်လာတဲ့ကိုယ်စားလှယ်အဖွဲ့ဟာဂျာတာရီနေကလီလာသူအဖြစ်သားတယောက်ခွင့်ပေးတာကြောင့်တန်းတူမှုမရှိဘူးဆိုပြီးညီလာခံကနေထွက်ခွာခဲ့ပါတဲ့ဒီကနေ့မှာတော့ငင်းကြေးကော်မရှင်ဒူဥက္ကဋ္ဌဦးသိန်းစော်ကတန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ရတာကိုနားလည်ပေးဖို့မြစ်တရခန်းစာပေးပို့ခဲ့ပါတဲ့ဝါကိုပိုင်အုပ်ချုပ်ခွင့်ရတိုင်းကပြည်နယ်တောင်းဆိုနေသလိုရှမ်းပြည်နယ်ကပလောင်ပအုပ်စတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေနဲ့စကိုင်းတိုင်းဒေသကြီးအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကလည်းပြည်နယ်ဖွဲ့စည်းရေးအတွက်တောင်းဆိုဖို့ပြင်ဆင်နေရရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်